အနာသိမ့်မြန်မာစစ်ကောင်စီကိုဖြုတ်ချမဲ့တော်လှန်ရေးအတွက်ရန်ပုံငွေအဖြစ်ငွေရိုက်စာချုပ်တွေကိုဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကမနေ့တနင်္လာနေ့ကစတင်ရောင်းချခဲ့ရမှာတရက်ထဲနဲ့ဒေါ်လာ 6.3 သန်းရောင်းချခဲ့ရပါတယ်လို့ NUG ကကြေညာပါတယ်။ February 1ရက်နေ့ဆီယနာသိမ့်ခဲ့ပြီးတဲ့နောက်သွေးမြေကျဖိနှိပ်ခဲ့တဲ့အတွက်ပေါ်ပေါက်လာခဲ့ရတဲ့ဆီယနာရှင်စန့်ကြီးလှုပ်ရှားမှုဟာအများပြည်သူလူထုရဲ့လူဒန်းထောက်ပံ့မှုအရရှင်သန်ရပ်တည်နေပါတယ်။ဝိရိုက်စာချုပ်အတွက်အတိုးမပေးပေမဲ့ပထမ3လအရွယ်အတွင်းမှာဒေါ်လာ3သန်းရောင်းချခဲ့ရတယ်လို့ NUG က writer သတင်းထတာကိုပြောပါတယ်။နှစ်နှစ်သက်တမ်းရှိတဲ့ငွေရိုက်စာချုပ်တွေကိုဒေါ်လာ100 500 1000နဲ့ 5000 ဒေါ်လာစာချုပ်တွေဖြင့် NUG ကရောင်းချခဲ့တာပါ။ဒေါ်လာသန်း 1000 ထိရောင်းငွေရှာဖို့ NUG ကသတ်မှတ်မျှော်လင့်ထားပါတယ်။ဒေါ်လာ100နဲ့ 500 စာချုပ်တွေကို online ငွေပေးချေမှုပုံစံနဲ့လက်ခံပြီး1000နဲ့ 5000 ဒေါ်လာငွေရိုက်စာချုပ်ကိုတော့ဘန်လွှဲပြောင်းငွေနဲ့ဝယ်ယူနိုင်တယ်လို့ NUG ကသူ့ရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ဒေါ်လာ 900 တိုင်းဝယ်ရိုက်စာချုပ်ကိုဝယ်ယူခဲ့တဲ့မြန်မာနိုင်ငံသားအမီမဖော်လို့သူအမျိုးသမီးတယောက်ကတော့နောက်နှစ်နှစ်ကြာတဲ့အခါငွေပြန်ရဖို့သူမမျှော်လင့်ပဲဒေါ်လာရေးကိုအထောက်ပံ့ပြုလိုတဲ့အတွက်ဝယ်ယူခဲ့တာဖြစ်တယ်လို့ writer သတင်းဌာနကပြောပါတယ်။အခုလို NUG ရဲ့ငွေရိုက်စာချုပ်ရောင်းချနေတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။